Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2018ခုနှစ် February 12ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925-32နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
သောရရှင်မြတ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါမြောက်ကိုရီးယားနဲ့နျူကလ িয়ার အရေးဆွေးနွေးဖို့ဆိုတာမှာအထိပ္ပယ်ပြုရတဲ့ဆွေးနွေးမှုဖြစ်ဖို့မြောက်ကိုရီးယားဘက်ကသဘောတူမှသာဖြစ်မယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါတယ်။ရခိုင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့ရေရေရာရာသိပါမလားဆိုတဲ့အပေါ်မှာတန်တရားရှိတဲ့အကြောင်းဗီတင်နိုင်ငံဆိုင်ဝန်ကြီးကပြောဆိုပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ဟာပြည်တော်စုနေ့ဖြစ်ပါတယ်။ပြည်တော်စုဆိုတာနဲ့ပတ်သက်လို့တိုင်းရင်းသားတွေရဲ့ခံစားချက်ကဘယ်လိုရှိပါသလဲ
။ဒါပေမဲ့လက်ရှိအခြေအနေမှာတော့ကျမတို့ဒီ budget အသုံးချမှုကိုပဲကြည့်ကြည့်ရင်းနှီးမြှုပ်နှံမှုကိုပဲကြည့်ကြည့်ဒီပြည်ထောင်စုလို့ပြောတဲ့အခါမှာမျှဝေခံစားမှုမှာကတော့တိုင်းရင်းသားဒေသတွေအထူးဖြင့်တောင်တန်းဒေသတွေမှာအင်မတားမှနစ်နာနေတဲ့တန်းတူညီမျှမှုမရှိဆိုဘူးဆိုတာကိုတော့မြင်နေရတယ်ဒါအကောင့်ထည့်ဖို့မှုပိုင်
းကချင်တိုင်းရင်းသူဒေါခွန်ကြာပြောကြသွားတာပါဒီအကြောင်းနဲ့အတူဝါဒေတာမှာဒီတွာလာကွင်းတွေပိတ်ပင်ခံရတာဘလို့ရောက်ပါတယ်ဆိုတာကိုနားဆင်ရမှာဖြစ်တယ်လို့အွန်လိုင်းနှီးပညာနဲ့ပတ်သက်တဲ့မိတ်ဆက်ပွဲတစ်ခုကိုလည်းကြားဖို့ရှိပါတယ်။ဒါအပြင်ရုရှားနိုင်ငံမှာပြတ်ကျသွားတဲ့လေရင်ခရီးတင်လေရင်အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊တက်တန်ရောင်သတင်းလွှာ၊ဘလော့ဂါတွေပြောသမျှစတာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားအနေနဲ့အထိပ္ပယ်ရှိတဲ့ဆွေးဆွက်ဆွေးနွေးမှုလုပ်ဖို့အစဉ်နဲ့ဖြစ်တယ်ဆိုတာကိုပြသမှသူ့ရဲ့နျူကလ িয়ার ပယ်တင်တပ်ဒုံးကျည်အစည်းအဝေးရေးဆွေးဆက်ဆွေးနွေးမှုဖြစ်နိုင်မယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ကွဲကွဲပြားပြားဖြစ်ဖို့တော့အချိန်စောလွန်းသေးတယ်လို့လဲနိုင်ငံဆိုင်ဝန်ကြီးထေလာဆန်ကအီဂျစ်နိုင်ငံခီးစင်အတွင်းမှာပြောဆိုခဲ့တာပါ။အရင်ပြောထားတဲ့အတိုင်းမှာပဲမြောက်ကိုရီးယားဘက်ကရိုးရိုးသားသားအတိတ်ပဲရှိတဲ့နီလန်းနဲ့ညှိနှိုင်းဖို့အစဉ်နဲ့ဖြစ်ပြီးလို့ဆုံးဖြတ်မဲ့အပေါ်မှာပဲမူတည်တယ်။မြောက်ကိုရီးယားအနေနဲ့တွစ်ဆုံဆွေးနွေးရေးစပွဲဝိုင်းမှာဘာရှိရမလဲဆိုတာကိုသိထားပြီးဖြစ်ပါတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးကပြောဆိုသွားတာပါ။အီဂျစ်နိုင်ငံဆိုင်ဝန်ကြီးဆာမီရှောက်ကရီနဲ့ပူရဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးတီလာဆန်ကအခုလိုပြောတာပါ။နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲမှာတော့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဆီးရီးယားနဲ့လေပြားအရေးတို့လိုဒေသတွင်းလုံခြုံရေးကိစ္စတွေပါဝင်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအီဂျစ်နိုင်ငံအပေါ်အမေရိကန်ကအခိုင်အမာဆက်လက်ထောက်ပံ့ပေးနေတယ်ဆိုတာကိုအီဂျစ်ပြည်သူတွေယုံကြည်မှုရှိဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အရှေ့လေပိုင်းဒေသ၅နိုင်ငံခီးစဉ်အတွင်းအီဂျစ်နိုင်ငံကိုပထမဆုံးဝင်ရောက်တဲ့အမေရိကန်နိုင်ငံဆိုင်ဝင်ကြီးရဲ့ခီးစဉ်အတွင်းအီဂျစ်သမ္မတအဒဲလ်ဖာတာအယ်စစ်စီနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ဒီနောက်မှာတော့ဂျော်ဒန်၊တူရကီ၊လေဗနန်နဲ့ကူဝိတ်နိုင်ငံတို့ကိုခီးဆက်မှာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံမြို့တော်မော်စကိုနီမနေ့လေရင်ပြက်ကျခဲ့တာမှာလိုက်ပါသွားသူ82လုံးသေဆုံးခဲ့ပြီးတဲ့နောက်ဒီနေ့မှာတော့ရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစုံစမ်းမှုတွေကနှင်းတွေဖုံးနေတဲ့ကွင်းပြင်ထဲမှာသေဆုံးသူတွေရဲ့ကျဉ်းကျဉ်အလောင်းတွေကိုသဲလွန်စားတွေကိုရှာဖွေနေကြပါတယ်။အသက်5နှစ်ကနေ89နှစ်ကြာခီးတဲ့65ဦးလိုက်ပါခဲ့တယ်လို့ရုရှားရေးပေါ်ဝန်ကြီးဌာနကထုတ်ထားတဲ့စာမှာဖော်ပြထားပေမဲ့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့ဖော်မပြထားပါဘူး။လေရင်ပြတ်ကျရနေရာမှာလူပေါင်း400ကျော်နဲ့ကားစီး80ဆေးလွတ်ထားတယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။ Antonov AN 148လေရင်ပြန်တက်ပြီးမကြာခင်ပြတ်ကျခဲ့ရတဲ့အကြောင်းရင်းကိုအထူးကော်မရှင်ဖွဲ့စုံစမ်းဖို့သမ္မတဗလာဒီမာပူတင်ကညွှန်ကြားထားပါတယ်။ပြတ်ကျစေခဲ့တဲ့အကြောင်းရင်းဖြစ်နိုင်ခြေတွေအဖြစ်လေရင်မှုမှနည်းပညာဆိုင်ရာချွေရင်မှုနဲ့ရာသီဥတုအခြေအနေတွေကိုစုံစမ်းရေးကော်မတီကပြောဆိုထားပေမဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ခြေကိုတော့ရည်ညွှန်းမထားပါဘူး။ရှာဖွေရေးအဖွဲ့ကလေရင်ပြတ်သက်မှုမှတ်တမ်းဆက်တလုံးကိုတွေ့ရှိထားပေမဲ့အဲ့ဒီဟာကလည်းအချက်လက်အတန်းမှတ်တမ်းဟုတ်မဟုတ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ရုရှားသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နဲ့နေဆက်ပါကစ္စတန်ဘက်မှအမေရိကန်တို့ရဲ့အဝေးဒိန်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းတေဆုံးခဲ့ရတဲ့စစ်သွေးကြွတွေထဲမှာမတရားအသင့်ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ဒုတိယအကြီးအကဲလည်းပါဝင်ခဲ့တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကဒီကနေ့တနင်္လာနေ့မှာအတည်ပြုပါတယ်။ခန်ဆက်စန်ဂျာနာတေဆုံးမှုကြေညာချက်ထဲမှာတော့ မြောက်ပိုင်းဝါဇီရစ်စတန်ဒေသဂေါ်ဝစ်မှာဖေဖော်ဝါရီလ၈ရက်နေ့မိုးမလင်းခင်အဝေးဒိန်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုဖြစ်ခဲ့တာလို့တာရစ်အီတာလီဘန်ပါကစ္စတန် TTP အဖွဲ့ရဲ့ပြောခွင့်ရကပြောဆိုထားပါတယ်။ပါကစ္စတန်နိုင်ငံတွင်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးအဝေးဒိန်းဒရုန်းယာဉ်နဲ့စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးအမေရိကန်တာဝန်ရှိသူတွေဘက်ကရှာရှာပါပါပြောဆိုထားတယ်လို့လူမျိုးစုသတင်းရှင်းမြစ်တွေဒေသဆိုင်ရာထောက်လှမ်းရေးတာဝန်ရှိသူတွေကတော့စံချနာနဲ့သူ့ရဲ့တိုက်ခိုက်ရေးသမားတွေအာဖဂန်နစ္စတန်နိုင်ငံကိုစ်ပြည်နယ်ကနေအိမ်ပြန်အလာလမ်းမှာသူတို့စီးလာတဲ့ကားကိုဒရုန်းယာဉ်ကနေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့ပြောဆိုကြပါတယ်။တေသွားတဲ့တာလီဘန်တပ်မှုကကိုစ်မှာခိုးလုံနေတာလို့ယုံကြည်ထားကြပြီးအာဖဂန်နိုင်ငံတွင်းကအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေဒေသခံတပ်ဖွဲ့တွေအပေါ်အကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုကြီးတွေလုပ်တယ်လို့ဆွဆွဲခံထားတဲ့ဟက်ကနီကွန်ရက်နဲ့ပတ်သက်မှုရှိတယ်လို့လည်းယုံကြည်ထားကြပါတယ်။သူကိုတုတ်တင်ရှင်းလင်းလိုက်နိုင်တာဟာဆိုရင်ပါကစ္စတန်တာလီဘန်အဖွဲ့အတွက်တော့အကြီးအကျယ်အထိနာစေတာဖြစ်တယ်လို့လည်းသုံးသက်သူတွေကပြောဆိုကြပါတယ်ရှင
်။အမေရိကန်နိုင်ငံမှာရွေရွေးနေတဲ့အခြေခံစောက်အုံတွေအရေးကိန်းတွေဖြစ်ရှင်းမဲ့ဒေါ်လာ 1.5 ထရီလီယံဒံအစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကဒီနေ့ရှင်းပြမှာဖြစ်ပြီးကနဦးလုပ်ငန်းတွေကိုဆွေးနွေးဖို့အတွက်ပြည်내နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပါပါ။အမေရိကန်နိုင်ငံအတွင်းကလမ်းတွေတံတားတွေရထားလမ်းတွေနဲ့တခြားအခြေခံအဆောက်အုံတွေကိုပြင်ဆင်ရေးအတွက်ပြည်တော်စုစုရရန်ပုံငွေဒေါ်လာ200ဘီလီယံထည့်ဝင်ပြီးပြည်내နဲ့လုပ်ငန်းကြီးတွေဘက်ကဒေါ်လာ 1.3 ထရီလီယံရင်းနှီးမြှုပ်နှံဖို့အခုအစီအစဉ်ကရည်မှန်းထားတာပါဒီသတင်းဘက်ကတော့အခြေခံအဆောက်အဦပိုင်းအတွက်တကယ့်သတင်းဘက်ဖြစ်ပါတယ်အရှေ့အလယ်ပိုင်းဒေသအတွင်းအမေရိကန်စီးဆောင်းချက်တွေမှာဒေါ်လာ9ထရီလီယံမိုက်မဲ့မဲ့အသုံးပြုရကနေအခုတော့နိုင်ငံတွင်းယင်းနှိမ့်မြုံနယ်မှုတွေစတင်ရမယ့်အချိန်ဆိုပြီးသမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ပြည်တော်စုစုရဲ့ရန်ပုံငွေဒေါ်လာဘီလီယံ200ကိုတော့လက်ရှိရှိနေတဲ့အစီအစဉ်တွေကနေအသုံးစရိတ်ဖြတ်တောက်မှာဖြစ်ပါတယ်။အဲ့ဒီထက်ကထပ်ဝက်ကိုတော့ပြည်နယ်နဲ့ဒေသနာအစိုးရတွေဘက်ကရန်ပုံငွေတန်းတူထည့်ဝင်လာစေရေးမလုံးပေးဆွဲဆောင်တဲ့အစီအစဉ်မှာသုံးမှာဖြစ်ပါတယ်။ဒေါ်လာ50ဘီလီယံကိုတော့ကျေးလက်စီမံကိန်းတွေကိုပေးမှာဖြစ်ပြီးပြည်နယ်တွေရဲ့လူမှုအသုံးစရိတ်ရန်ပုံငွေဖြစ်ပြည်တော်စုစုရကထောက်ပံ့တဲ့ပုံစံနဲ့ပေးမှာဖြစ်ပါတယ်ခင်ဗျာ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကထိုင်းလန်ကြောက်ရွံ့ဖွယ်အခြေအနေတွေကိုအပြည့်အဝနားလည်ထားတယ်လို့မထင်တဲ့အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဒေသတွင်းမိရှုခံထားတဲ့ကျေးရွာတွေကိုမနေ့ကတွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကရိုဟင်ဂျာတွေဌာနေပြန်ရေးကိုပံ့ပိုးပေးလိုတဲ့ဆန္ဒကိုဒေါက်ဆန်းစုကြည်ဘက်ကပြသလာမယ်ဆိုရင်တော့သူမဟာအပြောင်းလဲတွေကိုဆက်ပြီးဖော်ဆောင်နိုင်မှာဖြစ်တယ်လို့သတင်းမီဒီယာတွေကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတာတွေနဲ့နိုင်ငံသွားနေတဲ့လမ်းကြောင်းအပေါ်မှာဝန်းနေရတယ်လို့လည်းထပ်လောင်းပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ဂုဏ်သိက္ခာနဲ့အညီဌာနေပြန်နိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေကိုဝင်ရောက်ခွင့်ပေးဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကချေရွာတွေမိရှုခံထားရတာကမွတ်စလင်တွေကကိုယ့်အိမ်ကိုမိပြန်ရှို့တာလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုကြပေမဲ့လို့လဲဗြိတိန်နိုင်ငံခြားရေးဝန်ကြီးကတော့ကိုယ့်အိမ်ကိုမိပြန်ရှို့တယ်ဆိုတာကိုမယုံကြည်ဘူးလို့ပြောဆိုခဲ့ပါတယ်ရှင
်။အစ္စရေးဝန်ကြီးချုပ်ဗန်ဂျမန်နေတန်ယာဟုကစီးရီးယားနိုင်ငံတဲကအီရန်နဲ့စီးရီးယားတပ်တွေကိုအပြင်းထန်အထိနာအောင်ပြန်တိုက်ခိုက်နိုင်ခဲ့ပြီးနောက်ထပ်ဘလို့ကြွကြမှုမျိုးကိုမဆိုဆက်တံပြန်ချိန်မုံသွားမယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်နေတန်ညာဟုကဆက်ပြီးအခုလိုအစ္စရေးရဲ့တိုက်ခိုက်မှုပုံစံကိုဘလို့မှပြောစရာအကြောင်းမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့လည်းကက်ဘိနက်ဝန်ကြီးစီဝေးအဖွဲ့မှပြက်ပြက်သားသားပြောလိုက်ပါတယ်။ဒါအပြင်ဝန်ကြီးချုပ်နေတန်ညာဟုကအစ္စရေးကိုအထိနာဖို့ကြိုးစားတဲ့ဘသူကိုမဆိုပြန်အထိနာစေမှာဖြစ်တယ်။ဒါဟာအစ္စရေးရဲ့မူဝါဒဖြစ်ပြီးဒီတိုင်းပဲဆက်သွားမယ်လို့အခိုင်အမာပြောလိုက်ပါတယ်။အခုစနေနေ့မှာတုံ့ပြန်ခဲ့တဲ့ဒီအစ္စရေးရဲ့တိုက်ခိုက်မှုဖြစ်လာရတာကစီးရီးယားလေကြောင်းကာကွယ်ရေးအဖွဲ့အနေနဲ့အစ္စရေးရဲ့ F-16 တိုက်လေယာဉ်တစ်စင်းကိုလေယာဉ်ပစ်လက်နဲ့ထူးထူးခြားခြားပစ်ချခဲ့ပြီးတဲ့နောက် ပြန်တုတ်ပြန်တက်ခတ်လိုက်တာဖြစ်ပါတယ်အခုလိုအစ်စတရီတိုက်လေရင်တစ်စင်းပြစ်ချခံရတာက1982ခုနှစ်နောက်ပိုင်းကနေဆိုရင်ပထမဆုံးအကြိမ်ခံလိုက်ရတာဖြစ်ပါတယ်အစ်စတရီစစ်ဘက်အစိုးရလေရင်မှုတွေအနေနဲ့စစ်လေရင်တွေကလည်းအချိန်မီခုန်ထွက်နိုင်ခဲ့ပြီးဒီစစ်လေရင်ဟာအစ်စတရီပိုင်နယ်ထဲမှာပဲပြတ်ကျသွားတာလို့ဆိုပါတယ်ဒါအပြင်ဒီလေရင်မှုအလုံးကိုရေးပေါ်ကယ်ဆယ်နိုင်ခဲ့ပြီးတဦးပဲအပြင်းထန်ဒဏ်ရာရကနောက်ထပ်ကတော့ဒဏ်ရာနည်းနည်းပဲရခဲ့တယ်လို့အစ်စတရီဘက်ကဆိုပါတယ်အစ်စတရီဘက်ကဆက်ပြီးဒီတံပြန်တက်ခတ်မှုတွေဆီးရီးယားနိုင်ငံတွေကအီရန်နဲ့ဆီးရီးယားပြစ်မှတ်တံတားစင်ထက်မင်းကိုတက်ခတ်နိုင်ခဲ့ပြီးဒီထက်မှာကုကဲမှုဌာနချုပ်နဲ့ဒုံးကြီးကာဝေးစခန်းတွေလည်းပါသွားတယ်လို့ထုတ်ပြောထားပါတယ်ခင်ဗျ
အာဖရိကဒေသတွင်ထူးချွန်စွာခေါင်းဆောင်မှုကိုအတိအမှတ်ပြုပြီးစုကြေးဒေါ်လာ၅သန်းပေးအပ်တဲ့မိုးအီဘရာဟင်စုကိုလိုင်ဘေးရီးယားသမ္မတဟောင်းအဲလင်းဂျွန်ဆင်ဆာလီဖ်ကိုချီးမြှင့်လိုက်ပါတယ်။ပြီးခဲ့တဲ့လကသမ္မတဂျွန်ဆင်ဆာလီဖ်ရာထူးခဆင်းခဲ့တာဖြစ်ပြီး1944ခုနှစ်နောက်ပိုင်းလိုင်ဘေးရီးယားနိုင်ငံမှာပထမဆုံးဒီမိုကရေစီနီးကြာအာဏာလွှဲပြောင်းမှုလည်းဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်အဲလင်းဂျွန်ဆင်ဆာလီဖ်ဟာအာဖရိကတိုက်မှာရွေးကောက်ခဲ့ရတဲ့ပထမဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်ပါတယ်။6နှစ်တတ်တဲ့2ကြိမ်တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတအနေနဲ့လိုင်ဘေးရီးယားအခြေခံဥပဒေအရနောက်ထပ်သမ္မတရွေးကောက်ခံခွင့်မရှိတော့တာလည်းဖြစ်ပါတယ်။မိုးအီဘရာဟင်ဖောင်ဒေးရှင်းကိုတည်ထောင်သူဆူရတ်နွယ်ဘွားဆက်သွယ်ရေးလုပ်ငန်းရှင်ကြီးမိုးအီဘရာဟင်ကတော့အခုပထမဆုံးသောအီဘရာဟင်ဆုရှင်အနေနဲ့ဂျွန်ဆင်ဆာလီဖ်ကိုချီးမြှင့်လိုက်တဲ့အပေါ်ဂုဏ်ယူရကြောင်းပြောဆိုထားပါတယ်ရှင်။
အိုလံပစ်ပွဲမှာအရင်ဆုမရခဲ့လို့အထူးကြေကွဲခဲ့ရတဲ့ American ရေကဲစကိတ်စီသမားနှစ်ဦးအခုတော့ဆုတွေဆက်ခူးသွားကြပါပြီ။လွန်ခဲ့တဲ့၄နှစ်အိုလံပစ်ပွဲမှာဆုတစိတ်တွေရတဲ့အထိအသင်းဖွဲ့မကစားနိုင်ခဲ့တဲ့အတွက် American စကိတ်အားစားသမား Marai Nagasu နဲ့ Adam Ribbon တို့ဟာအဲ့ဒီအချိန်က Nagasu ရဲ့အိမ်ခေါင်းမှုပေါ်မှာ Hamburger အထူးစားရင်ကြေကွဲခဲ့ရတဲ့ကြောင့် Ribbon က NBC သတင်းဌာနကိုပြောခဲ့ပူပါတယ်။အခုကအသက်24နှစ်ရှိပြီဖြစ်တဲ့ Nagasu နဲ့အသက်28နှစ်ရှိပြီဖြစ်တဲ့ Ribbon တို့ဟာအိုလံပစ်ကြေးရွာမှာအခမ်းအပေါ်တွေဖြစ်နေကြပြီဒီနေ့ကစားပွဲမှာသူတို့နှစ်ဦးလုံးကောင်းကောင်းကစားနိုင်ခဲ့ကြပါတယ်။ဒါကြောင့်အတင်းလိုက်စကိတ်အားကစားပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုကစားအားကစားသမားတွေအနေနဲ့ကြေးရစိတ်စုစခူးနိုင်ခဲ့တာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ် Montebello မြို့သူ Nagasu ဟာအတင်းလိုက်ပြင်ပြိုင်တဲ့မြို့သမီးစကိတ်အလွတ်စီးပွဲမှာလေထဲမှာ၃ဘတ်အထိလှည့်ပြပြီးစီးပြနိုင်ခဲ့တဲ့ပထမဆုံးအမေရိကန်မြို့သမီးစကိတ်မှာဖြစ်သွားပြီးတကဘာလုံးမှာလည်းတတိယမြောက်အဲ့လိုကစားပြနိုင်သူဖြစ်သွားပါပြီခင်ဗျာ။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြသွားပါမယ်ဖေဖော်ဝါရီ၁၂ရက်ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ကြိမ်မြောက်ပြည်ထောင်စုနေ့ဖြစ်ပါတယ်ပင်လုံစာချုပ်ချုပ်ဆိုပြီးပြည်ထောင်စုရဲ့လို့ပေါ်ပေါက်လာတာ82နှစ်ပြည့်သွားပေမဲ့မြန်မာနိုင်ငံအတွင်းမီတင်းနေထိုင်ကြတဲ့တိုင်းသားပြည်သူတွေနဲ့မြေပြန့်နေပြည်သူတွေကြားကွာဟချက်ကြီးမားစွာရှိနေစေပဲလို့တက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းသားအရေးလှုပ်ရှားသူတွေကပြောပါတယ်ပြည်ထောင်စုအပေါ်တိုင်းရင်းသားတွေရဲ့အမြင်ကိုကိုဇော်ဝင်းလန်ကစူးစီးတင်ပြထားတာပ
ါအင်္ဂလိပ်ကိုလိုနီလက်အောက်ကမြန်မာနိုင်ငံလွတ်မြောက်ရေးချိုးပန်းစဉ်ကာလ1948ခုနှစ်မှာမြန်မာလူလတ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေပင်လုံမြို့မှာရရှိခဲ့တဲ့သဘောတူညီချက်အရတောင်တန်းမြေပြန့်ပေါင်းစည်းပြီးပြည်ထောင်စုမြန်မာနိုင်ငံတော်အဖြစ်တည်ဆောက်ကြဖို့ဆုံးဖြတ်ခဲ့ကြတဲ့ဖေဖော်ဝါရီလ12ရက်နေ့ကိုပြည်ထောင်စုနေ့အဖြစ်သတ်မှတ်ထားတာပါပြည်ထောင်စုမြန်မာနိုင်ငံရဲ့လို့ပေါ်ပေါက်လာရေးအတွက်တိုင်းရင်းသားလူမျိုးစုတွေပါစုပေါင်းပါဝင်ဖွဲ့စည်းထားတာဖြစ်ပေမဲ့တောင်တန်းနဲ့မြေပြန့်ဒေသအပေါ်ဆက်ဆံမှုမှာကွာဟချက်တွေရှိနေစေဖြစ်တယ်လို့ကချင်ချင်းချင်းရဲ့ကွန်ရက်အဖွဲ့ကဒေါ်ခွန်ကြာကပြောပါတယ
်ဒီတိုင်းရင်းသားပြည်သူလူထုအားလုံးရဲ့ကိုစားခေါင်းဆောင်တွေဟာပေါင်းပြီးတော့မှပြည်ထောင်စုဆိုတဲ့စကားလုံးကိုစမတို့စတင်ဖော်ထုတ်ခဲ့တယ်တည်ထောင်ခဲ့တာဖြစ်တယ်ဒါကြောင့်မို့လို့တိုင်းရင်းသားတွေဟာပြည်ထောင်စုရဲ့ကိုဖောင်ဒါစ်တွေဖြစ်တယ်ပေါ့ဒါပေမဲ့လက်ရှိအခြေအနေမှာတော့ကျမတို့ဒီဘတ်ဂျက်အသုံးချမှုကိုပဲကြည့်ကြည့်ရင်းနှီးမြှုပ်နှံမှုကိုပဲကြည့်ကြည့်ဒီပြည်ထောင်စုလို့ပြောတဲ့အခါမှာမျှဝေခံစားမှုမှာကတော့တိုင်းရင်းသားဒေသတွေအထူးဖြင့်တောင်တန်းဒေသတွေမှာအင်မတန်မှညံ့နာနေတဲ့တန်းတူညီမျှမှုမရှိဆိုဘူးဆိုတာကတော့မြင်နေရတယ်ဒါအကောင့်ထည့်ဖို့မှုပိုင်းဖြစ်တယ်လို့လက်ရှိအခြေအနေမှာပဲကြည့်မယ်ဆိုရင်ဒီအောက်မြန်မာနိုင်ငံတစ်ခုလုံးမှာဆိုရင်တော်တော်လေးငြိမ်းချမ်းနေတာကိုတွေ့ရတယ်တို့တော်လည်းပဲဒီချမ်းပြည်နယ်ကချင်ပြည်နယ်လိုမျိုးနေရာမျိုးမှာဆိုရင်ဒီပြည်ထောင်စုဆိုတဲ့စကားလုံးကြောင့်မို့ပဲကျမတို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေစေကိုတွေ့ရတယ်ရှင့
်တန်လွင်မူဝါဒရေးရာသူတေသနအဖွဲ့ကစောကပိကတော့ပြည် ီတောင်စုကြီးတည်ထောင်ခဲ့တာ82နှစ်ရှိခဲ့ပြီဖြစ်ပေမဲ့ခေါင်းဆောင်ကြီးတွေရည်မှန်းထားတဲ့အတိုင်းဖြစ်မလာသေးတဲ့အတွက်ရှစ်ဆက်အများကြီးလှုပ်ဆောင်ကြဖို့လိုအပ်နေသေးတယ်လို့ကရင်တိုင်းသားတယောက်ရဲ့အမြင်ကိုအခုလိုပြောပြပါရစေ။
ကျွန်တော်တို့ထူထောင်ခဲ့တဲ့ပြည်တော်စုကကျွန်တော်တို့ထူထောင်မယ်လို့ဂတိကဝတ်နဲ့ပြောခဲ့တဲ့သူပြည်တော်စုအမျိုးအစားမဟုတ်ဘူး။ဆိုတော့အဲ့ဒါပထမအချက်ပေါ့နော်။ဒုတိယတစ်ချက်ကြတော့ဒီပြည်တော်စုထူထောင်ဖို့အတွက်အခြေခံခဲ့တဲ့ပင်လုံစာချုပ်ပေါ့နော်။ဒီပင်လုံစာချုပ်မှာတုန်းကလည်းဘုရွှေအောင်ဆန်းတို့ကဒီပြည်မမှာရှိတဲ့တိုင်းရင်းသားတွေကိုကိုးစားပြုပြီးတော့လက်မှတ်ထိုးပြီးတော့စာချုပ်ချုပ်ခဲ့တာဖြစ်တယ်။အဲ့ဒီအခါမှာကလေးကသဘောထားကွဲလွဲမှုတွေရှိခဲ့တယ်ပေါ့နော်။ကိုးစားပြုခြင်းမပြုခြင်းအစဒါပေမဲ့ဘယ်လိုပဲပြောပြောပေါ့ဒါပေမဲ့စာချုပ်အရာကျွန်တော်တို့စာချုပ်မှာဂတိကဝတ်ပြုထားတဲ့ပြည်တော်စုမျိုးကျွန်တော်တို့မထူထောင်ခဲ့နိုင်တာကတော့ဒါဝန်ထဲစရာပေါ့နော်အဲ့ဒီအပိုင်းရှိတယ်ဒုတိယတစ်ချက်ကတော့ကျွန်တော်လူတွေရဲ့စိတ်ပေါ့အိုင်းသူပြည်သားတွေရဲ့စိတ်ထဲမှာကျွန်တော်တို့ပြည်တော်စုစိတ်တက်ဆိုတာဘာလဲဆိုတာကိုကျွန်တော်တို့ဒီကနေ့တစ်ထည်ဇွေဇွားဖြစ်နေတော့ရှိတယ်ဗတ်ပြည်တော်စနစ်ကြီးကိုထူထောင်လာခဲ့ပြီးတော့ပြည်တော်စုလို့ခေါ်ခဲ့တဲ့အခါကျတော့ပြည်တော်စုစိတ်တက်သည်ပြည်တော်စုအစ်စ်အမှန်စိတ်တက်သည်ဘယ်လိုလဲဆိုတာကိုကျွန်တော်တိုင်းပြည်သားတွေအနေနဲ့ဒီကနေ့တစ်ထည်ရောင်ဝဝနဲ့ရှိနေတော့မယ်လို့ကျွန်တော်မြင်တယ်
ရခိုင်မျိုးသားကွန်ရက်ကညီနိုင်ရည်မူကြော်တန့်နိုင်ကတော့မြန်မာနိုင်ငံအတွင်းမိတင်းနေထိုင်ကြတဲ့တိုင်းရင်းသားအချင်းချင်းကြားတာရူညီမျှသဘောထားဆက်ဆံကြမယ်ဆိုရင်လက်ရှိတန်းပြေမှာရင်ဆိုင်နေရတဲ့နိုင်ငံရေးစီရေးအကြအတဲတွေကိုအလင်းအမြန်ဖြေရှင်းနိုင်လိမ့်မယ်လို့ယူဆကြောင်းပြောပါတယ
်တကယ်တမ်းကျတော့ဒီနိုင်ငံဒီကျွန်တော်တို့တိုင်းရင်းသားတွေဖြစ်တဲ့ကချင်ကယားကရင်ချင်းဗမာမော်ရခိုင်ရှမ်းတွေရဲ့ဘိုးဘောပိုင်မြေပေါ်မှာဖြစ်တည်လာတဲ့တန်းတန်းတူတူညီညီများများနဲ့အကုန်လုံးနေနိုင်တဲ့ပြည်ထောင်စုကြီးဖြစ်ဖို့ကိုကျွန်တော်တို့ခေါင်းဆောင်ကြီးတွေကဖန်တီးခဲ့တာဖြစ်တယ်။ငါတို့ပဲပိုင်တယ်ငါတို့ပဲဆိုင်တယ်ဆိုတော့ဒီလိုဒီအခြေခံယူဆချက်မျိုးကြတော့လွဲမားနေရလို့ပဲထင်တယ်ပေါ့နော်။တကယ်ဆိုလို့ရှိရင်ဒီနိုင်ငံဒီငါတို့ပဲပိုင်တာမဟုတ်ဘူး။ငါတို့တိုင်းရင်းသားပြည်သူတရက်လုံးရဲ့ဘိုးဘွားအဆက်ဆက်ကပိုင်ဆိုင်ခဲ့တဲ့မြေပေါ်မှာငါတို့တွေစုစုစည်းစည်းနေနိုင်နေကြမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးနဲ့ပြည်ထောင်စုကြီးကိုကျွန်တော်တို့ကဖန်တီးခဲ့ကြတာဖြစ်ပါတယ်ဒီဟာဒီလက်ရှိလဲကျွန်တော်တို့တိုင်းရင်းသားရဲ့ပြည်သူတရက်လုံးကလိုလားနေတဲ့ပြည်ထောင်စုစိတ်သက်ပါပဲ
ဘုကျောင်းအောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်ကြီးတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်ပင်လုံစာချုပ်ချုပ်ဆိုပြီးနောက်တစ်နှစ်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်တဲ့ပြည်ထောင်စုမြန်မာနိုင်ငံရဲ့လို့စတင်တည်ရှိလာခဲ့တာပါ။ပင်လုံစာချုပ်ချုပ်ဆိုတဲ့ဖေဖော်ဝါရီလ12ရက်နေ့ဟာနိုင်ငံတော်အလိုက်ရက်လည်းဖြစ်ပါတယ်။ဒီကနေ့ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်သမ္မတဦးထင်ကျော်ကတဝန်လာပေးပို့ခဲ့ပြီးရန်ကုန်မြို့မဟာဗန္ဓုလပန်းချာနဲ့လက်ရှိအာဏာရ NLD ပါတီဌာနချုပ်တို့အပါအဝင်မြန်မာနိုင်ငံနေရအနှံ့အပြားမှာပြည်ထောင်စုနှစ်အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါခင်ဗျာအခုတော့ UWSA နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ဝါတိုင်းရင်းသားတွေကို UWSA ဝါတပ်ဖွဲ့ထိန်းချုပ်ရာပန်ဆန်းဒေသနဲ့ကျိုင်းတုံဒေသအတွင်းဝင်ထွက်သွားလာခွင့်တွေကိုဒီရပိုင်းအတွင်းအစိုးရကကန့်သက်လာတယ်လို့ယူရိုပီးယားတာဝန်ရှိသူတူကပြောပါတယ်။ဒါဟာအပြစ်ကရဆဲပြီးနောက်ပိုင်း29နှစ်အတွင်းပထမဆုံးချိန်ပြည်ပင်တာဖြစ်ကြောင်းလဲပြောပြီးဘာကြောင့်ဒီလိုပြည်ပင်ရတယ်ဆိုတာမသိရသေးပေမဲ့ဝါတာဖွဲ့အနေနဲ့ဘူအစိုးရနဲ့ဒီငင်းငယ်ရေးကော်မရှင်တို့နဲ့ဆွေးနွေးအဖြေရှာသွားမယ်လို့ယုံကြည်ကြောင်းပြောပါတယ်။ဒီအကြောင်း VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ပါတယ်။
ဟုတ်ကဲ့ဝါတိုင်းသားတွေကိုအခုလိုပိတ်ပင်လိုက်တာဟာလွန်ခဲ့တဲ့10ရက်လောက်ခရဲကစတင်လိုက်တာဖြစ်ပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ထိန်းချုပ်ရာပန်ဆန်းကလည်းကျိုင်းတုံဘက်ကိုသွားခွင့်မရကြသလိုကျိုင်းတုံဘက်ကနေလည်းပန်ဆန်းဘက်သွားလာတာကိုတားဆီးလိုက်တာဖြစ်ပါတယ်။လက်ရှိသွားလာခွင့်ပိတ်ပင်လိုက်တဲ့အခြေအနေကို UWSA အဖွဲ့ရဲ့လာရှိုးဆက်ဆက်ရေးယုံဒုတာဝန်ခံဦးညီရန်းကအခုလိုပြောပါတယ်။
ဒီမိုင်းခတ်တဲ့ကျိုင်းတုံကမှလည်းနော်ရှင်းနေတဲ့ဝနာပုံကိတ်တွေအဲ့မှာကျွန်တော်တို့ဝါလူမျိုးမောက်ပလင်ကန်ဆောင်ထားတဲ့လူတွေဖြတ်တန်းသွားလာခွင့်မပြုဘူးဆယ်ရကျော်ပြီနော်ကဲရပေါ့ရဲလာဘကစစ်တပ်တော့နော်အထက်ကညီကြချက်လို့ပဲပြောတာပဲဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဒီငင်းချင်းရင်းယူရတဲ့29နှစ်တည်းအဝင်ပါပြီနော်။ဒါမျိုးဖြစ်ပြမျိုးကတခါမှတော့မကြုံဘူးပါဘူး။ရှင်းနေမရှိခဲ့သူဘူ
း။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့ပိတ်ပင်တာမရှိကြောင်းပြောပါတယ်။လောလောဆယ်မှာပန်ဆန်းဘက်ကသာမကမိုင်းလာဘက်အဝင်ထွက်ကိုလည်းပိတ်ပင်ထားပါတယ်။တာချီလေးနဲ့ပန်ဆန်းအသွာလာကိုတော့ပိတ်ပင်တာမရှိပေမဲ့ဝါလူမျိုးနိုင်ငံသားစီစီရေးကကိုင်ဆောင်သူတွေကိုဓာတ်ပုံရိုက်ယူပြီးစီးရင်မှတ်တာတွေရှိနေပါတယ်။ဒီလိုကန့်သက်ပိတ်ပင်တဲ့အပေါ်ဝါတပ်ဖွဲ့ဘက်ကငြိမ်းချမ်းရေးကော်မရှင်နဲ့တွဲဆုံဆွေးနွေးပြီးအဖြေရှာသွားမယ်လို့ယုံကြည်ကြောင်းလည်းဦးညီရန်းကပြောပါတယ်။
အထက်ထက်ပေါ့နော် NCA ထုတ်ဖို့အင်းဒီမိုင်းလာမှာကျွန်တော်တို့ဒီကျွန်တော်တို့ဖွဲ့ရှိနေတဲ့ဒီကိစ္စတွေအချို့တွေတောင်းလို့ပဲကျွန်တော်ကပုံကိုရရအလိုမျိုးပဲမြင်တယ်လေနော်အနောက်ကမှပါနိုင်ငံရေးတွေအဲပရက်ရှာတွေရှိတယ်ကျွန်တော်အဲ့လိုမျိုးတော့အားလုံးတော့မသိဘူးလေနော်အမျိုးသိဆိုတယ်ဆိုတာမလိုလားတဲ့ပြဿနာပြိပက္ခတွေဖြစ်ပေါ်မှာလဲကျွန်တော်တို့လည်းဆိုရည်နေပါတော့နော်။ဒါဒေတာအပြီးမဒီမြင်မှုတွေလည်းဖြစ်ပေါ်သွားနိုင်တယ်ပေါ့နော်။ဒါမျိုးကတော့မဖြစ်တည်မှုလို့ကျွန်တော်တို့ကတော့မြင်တယ်နော်။အဲဒီကိစ္စတော့ BC နဲ့ကျွန်တော်တို့ဌာနချုပ်နဲ့ညှိနှိုင်းကုန်နေရှိပါတယ်နော်။သူတို့ဒီတွေ့ဆုံကြတဲ့အချိန်မှာဒီကိစ္စထပ်ရင်းရှင်းလင်းမယ်လို့တော့ကျွန်တော်အဲ့လိုပဲယူကြည့်တယ်နော်
။2016ခုနှစ်စက်တင်ဘာလကမိုင်းလာဒေတာကအချက်အချာကြားတဲ့နေရာတချို့ကို UWSA Water ဖွဲ့တွေကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာရင်းအခြေအနေတွေတင်းမာခဲ့ပြီးကျိုင်းတုံမိုင်းလာလမ်းကိုတမ်ဘရော်ကပိတ်ထားခဲ့ပါတယ်။ငင်းချိုင်းကွန်ရှင်အဖွဲ့ဝင်ဦးအောင်စိုးကခီးသွားနေတာကြောင့်ဝါအမျိုးသားတွေကိုသွာလာခွင့်ပိတ်ပင်တာကိုသေချာမသိရသေးကြောင်းပြောပါတယ်
။ဒီအဲ့ဒါကျွန်တော်မပြောတတ်ဘူးကြာ။ကျွန်တော်လည်းခုပင်လုံးတော့ဒီဒီပြီးတော့ကန်ဆယ်နေတယ်
ဝါလီဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနာကသူ့အမြင်ကိုအခုလိုပြောပါတယ်
။တော်ဝါလူတို့ကျမ်းမာတော့တော်တော်လေးပြောတယ်ဒီကိစ္စ။ဒါကြောင့်လည်းကျွန်တော်လည်းနေမြန်ကြတယ်။ဟာအဲ့ဒီဥစ္စာတော့ကျွန်တော်မသိသေးဘူး။ကျွန်တော်တို့ကတရားဝင်မှပုံနဲ့ဌာနထုတ်ပြီးထားတဲ့မှပုံတင်လည်းဖြစ်တယ်။သူတို့နိုင်ငံသားလည်းပြည်ပြင်းနဲ့ပြမှုကြောင့်ရတဲ့ဆုံးတရားမရှိဘဲနဲ့အဲ့လိုကန့်တတ်ချုပ်ချက်သားရှိတဲ့ဆိုတာတော့ဥပဒေနဲ့မညီမျှတို့ထင်တယ်မဟုတ်ဘူးထင်တယ်လို့ကျွန်တော်အဲ့လိုပြောလိုက်တယ်လေ။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးဆုံးရှုံးတဲ့အနေထားအနေနဲ့နိုင်ငံသားတယောက်ဖြစ်ပြီးတော့နိုင်ငံတင်းတော်မှကန့်တတ်တယ်ဆိုရင်ကျွန်တော်တို့နိုင်ငံသားသားလူကျွန်တော်တို့ဖြစ်သွားတာပေါ့ဗျာ။သူတို့အဲ့လိုဆိုလို့ခြင်းလား။အဲ့ဒီအကျိုးဆက်ပြရတော့အများကြီးပြန်သွားလိမ့်မယ်။ကျွန်တော်အဲ့လိုပဲဟိုတုံးတတ်တာပေါ့ဗျာ။နော်
UWSA အဖွဲ့ဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးတာမရှိဘဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမှဖြစ်ကြောင်းထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ
်။ကုမှုဆိုရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတော့ပညာရေးအထောက်အကူပြုနည်းပညာမိတ်ဆက်ပွဲအကြောင်းလဲတင်ပြခြင်းပါတယ်။online ဤပညာရေးနဲ့အသုံးပြုထားတဲ့ပညာရေးသင်ထောက်ကူ application တွေကို360ED ဆိုတဲ့ company ကနေမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်စနေနေ့ကအစတင်မိတ်ဆက်လိုက်ပါတယ်မြန်မာနိုင်ငံကအကြောင်းသူအကြောင်းသားဆရာဆင်မတွေကိုပါအထောက်ကူပြုမဲ့ဤပညာဖြစ်တဲ့အတွက်မြန်မာပြည်ပညာရေးအဆင့်တန်းကိုတစ်ဖက်တစ်လမ်းကနေမြင့်တင်နိုင်လိမ့်မယ်လို့တည်ထောင်သူတွေကယုံကြည်နေကြပါတယ်အပြည့်စုံကိုတော့အခမ်းအနားမှာတွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါ
ပညာသင်ထောက်ကူ facility တော်မျိုးကိုပြည်သူနဲ့မီဒီယာရှေ့မှာခြောက်ကြတော့မှာဖြစ်ပါတယ်
This is the a company ဆိုတာကတော့မြန်မာနိုင်ငံမှာ AI နည်းပညာကိုအသုံးပြုပြီးပညာရေးသင်ကြားမှုတည်ထောင်ကူပစ္စည်းတွေ VR ဆိုတဲ့သုံးဘက်မြင်နိုင်တဲ့နည်းပညာတွေကိုအသုံးပြုပြီးဆရာမတွေကိုကမ္ဘာတော်ဝန်မှာရှိတဲ့စာသင်ကျမ်းတွေစီတွားရောက်လည်ပတ်နိုင်တဲ့နည်းပညာတွေကိုထုတ်လုပ်နေတဲ့အဖွဲ့အစည်းတစ်ခုပါ This is the a ကိုစတည်ထောင်စဉ်ကလေးကပါဝင်လာတဲ့စီးပွားရေးလုပ်ငန်းရှင်ဦးသိန်းထွေးကတော့အနာဂတ်မြန်မာနိုင်ငံပညာရေးကိုမြင့်တင်ပေးခြင်းတဲ့ရည်ရွယ်ချက်နဲ့တည်ထောင်တာဖြစ်တယ်လို့ပြောပါတယ်
ကလေးတွေကိုကျွန်တော်တို့ international school ပေါ့เนาะဒါမျိုးလေးတွေကိုကျွန်တော်ကလည်းလှုပ်ချင်ပါတယ်လှုပ်ချင်တယ်ဆိုတာကအဓိကတော့ကျွန်တော်တို့အနာဂတ်ပမာပြီးပညာရေးစနစ်ကိုတစ်ဖက်တစ်လမ်းကကျွန်တော်တို့မြင့်တင်ပေးခြင်းတဲ့ဆန္ဒနဲ့ကျွန်တော်လှုပ်ချင်တာပါ
စနေနေ့ကမိတ်ဆက်လိုက်တဲ့ပညာရေးသင်တက်ကူနီကရိယာတွေကတော့ grade 1နဲ့ grade 10ရဲ့အစိုးရပြဋ္ဌာန်းစာအုပ်မှာပါတဲ့ဘာသာရပ်တွေကို AI နည်းပညာနဲ့အသုံးပြုထားတဲ့ပုံလိပ်ထားတဲ့၄000ကလေးတွေပဲဖြစ်ပါတယ်ဘာသာရေးအလိုက်ထုတ်ထားတဲ့အဲ့ဒီ4000ကလေးတွေကိုလက်ကင်ဖုန်းနဲ့စကန်လုပ်လိုက်ရုံနဲ့တင်ယွန်းညွန်းနဲ့တစ်ခုလုံးကိုကြည့်ရှုနားထောင်နိုင်အောင် AI နည်းပညာကိုအသုံးပြုပြီးထုတ်လုပ်ပေးထားတာကိုလည်းအခမ်းအနားမှာသိရောက်ပြခဲ့ပါဗါးခုလို360အကကနေထုတ်လုပ်ထားတဲ့နည်းပညာတွေကိုတော့မြန်မာနိုင်ငံကဆရာမတွေကျောင်းသားကျောင်းသူတွေရဲ့လိုအပ်ချက်တွေနဲ့ကဲညီမှုရှိအောင်စ조사ထုတ်လုပ်ထားတယ်လို့တည်ထောင်သူဒေါ်လက်လဝင်းကပြောပါဗါး
အခုက300ကျတော့ Facebook ပဲမြန်မာလိုဖတ်လို့ရတာဆိုတော့မြန်မာ Facebook ပဲသုံးနေကြတယ်။ဒါပေမဲ့လည်းဒီ device တွေကိုကျွန်တော်တို့က learning device တွေနဲ့မြင်စေချင်လို့ဒီ app တွေကြီးတယ်ပေါ့နော်။အဲ့တော့ကျောင်းသားတွေနဲ့ကျွန်တော်တို့ pilot school တွေမှာစမ်းကြည့်ပါတယ်။နောက်ပြီးတော့ဒီ product ဒီနေ့ချပြတဲ့အခါမှာတော့ဒါအလုံးမြင်ရတဲ့အတိုင်းပေါ့နော်။တောက်လျှောက်လုပ်ခဲ့တဲ့ product creation set မှာကျွန်တော်တို့ကျောင်းမောင်းများစွာကကျောင်းသားတွေနဲ့ဆရာဆရာမတွေနဲ့အချင်းချင်းစမ်းကြည့်ရတဲ့အခါမှာသူတို့တွေရဲ့ feedback တွေနဲ့ပေါ့နော် user friendly ဖြစ်နိုင်အောင်ကျွန်တော်အကောင်းဆုံးပေါ့တက်နိုင်ဆုံးကြိုးစားထားပါဟုတ်အဲ့တော့ဒီ app ကနေတစင်ပို့ပြီးတော့ digital literacy လည်းပို့ပြီးတိုးတက်လာဖို့လည်းမျှော်လင့်ပါတယ်ဟုတ်
အခုတစ်ခေါက်ထုတ်လုပ်ထားတဲ့ Great Dan အတွက်ဘာသာရပ်တွေဖြစ်တဲ့ဓာတုပိဒဘာသာရပ်နဲ့ဇီဝပိဒဘာသာရပ်တွေမှာဆိုရင်တော့ molecule တွေ atom တွေသေကြောတွေအကြောင်းတွေအစားရှိတဲ့စာသင်ခန်းတွေကိုတော့ရုပ်လုံးကျပုံစံအစစ်အမှန်အတိုင်းကြည့်ရှုလေ့လာနိုင်မဲ့အပြင် YouTube ဗီဒီယိုမှလည်းသင်ခန်းစာတွေကိုတိုက်ရိုက်ချိတ်ဆက်ကြည့်ရှုလေ့လာနိုင်မှာလည်းဖြစ်ပါလေ360အအနေနဲ့လက်ရှိမှာအခြေခံပညာရေးအဆင့်အတွက်တင်ဒါကူပစ္စည်းတွေကိုစတင်ထုတ်တာဖြစ်ပြီးနောက်ပိုင်းမှာအစင်းမြင့်တက္ကသိုလ်ဒန်းတွေအပါအဝင်တင်ယိုးညွန်းန်းတွေထဲမှာပါတဲ့နေရာဒေသတွေကို 3D နည်းပညာနဲ့ကျောင်းသားတွေစာသင်ခန်းတွေထဲမှာကြည့်ရှုလို့ရနိုင်တဲ့ application တွေကိုထုတ်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
VOA သတင်းနောက်ကိုကောင်းဆန်ဟင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်ရုရှားနိုင်ငံမော်စကိုမြို့နားမှာတနင်္ဂနွေနေ့ကပြတ်ကျသွားတဲ့ခီးတဲ့တင်လေရင်ဘာကြောင့်ပြကြသွားတယ်လဲဆိုတာကိုရုရှားအာဏာပိုင်တွေစုံစမ်းနေပါတယ်လေရင်ပေါ်ပါသွားတဲ့လူ81ယောက်စလုံးသေဆုံးသွားနိုင်တယ်လို့ယူဆနေပါတယ်ရေလေရင်ပေါ်လေရင်ကပြန်တက်ပြီးသိပ်မကြခင်မှာပဲပြကြသွားတာဘာကြောင့်လဲဆိုတဲ့သဲလွန်စာရဖို့အတွက်အပျက်စီးတွေကိုလိုက်လံရှာဖွေနေကြပါတယ် VOA သတင်းတော့ Celestisa Hook သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါ
မော်စကိုမြို့သားမှာတနင်္ဂနွေနေ့ကပြတ်ကျသွားတဲ့လေရင်ပေါ်မှာပါတဲ့လေရင်မူရန်တွေဟာလေရင်မပြတ်ကျခင်ဆက်ချွေးမှုတစုံတရာရှိတယ်ဆိုပြီးသတင်းပို့တာမရှိဘူးလို့ရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ်အခုချိန်မှာလေရင်ဘာကြောင့်ပြတ်ကျသွားတယ်ဆိုတာပြောဖို့စောလွန်သေးတယ်လို့ရုရှားပို့ဆောင်ရေးဝန်ကြီး Maxim Sokolov ကပြောပါတယ
်လေရင်ပြတ်ကျရတဲ့အကြောင်းနဲ့ပတ်သက်တဲ့မေးခွန်းတွေအားလုံးကိုစုံစမ်းစစ်ဆေးဌာနတွေနဲ့နိုင်ငံတကာအရက်ဖက်လေကြောင်းထုတ်လုပ်မှုကော်မတီတို့ကစုံစမ်းစစ်ဆေးနေပါတယ်ဒါကြောင့်ဘာကြောင့်ပြတ်ကျရဲဆိုတာကိုပြောဖို့စောလုံးပါသေးတယ်။ကျွမ်းကျင်သူတွေကစတင်စုံစမ်းစစ်ဆေးနေပြီးအခုခါမှာတော့သူတို့ဟာလေရင်ရဲ့အပျက်စီးအပိုင်းတွေကိုလိုက်လံစုဆောင်ပြီး black box ကိုလည်းလိုက်ရှာနေတာပါ။သူတို့စီကစုံစမ်းစစ်ဆေးမှုအဖြေတွေကိုရပြီးမှလေရင်ပြတ်ကျသွားတဲ့အကြောင်းကိုကျွန်တော်တို့ပြောနိုင်မှာပါ
။ Sarotop လေကြောင်းလိုင်းကအဲ့ဒီလေရင်ဟာဒိုမိုဒီဒိုဗိုလေစိတ်ကနေဒေသစံတော်ချိန်2:48မိနစ်မှာစတင်ပြန်ဆန်းခဲ့တာဖြစ်ပြီးတော့လေစိတ်ကနေတက်ပြီးမိနစ်ပိုင်းအကြာမှာပဲလေရင်နဲ့အဆက်အသွယ်ပြတ်သွားပြီးတော့လေရင်ကလည်းရေဒါဘော်ကနေပျောက်သွားခဲ့တာဖြစ်ပါတယ်။ဒေသခံတွေကတော့သူတို့ပောက်ကွဲသံအခြေကြီးကိုကြားခဲ့ရတယ်လို့ပြောပါတယ်
။ပစဝနီလီဝတ်တမ်ကတိလ်နဒုမလ်ကျမတို့ပထမအနာကဓာတ်ဆိုင်ကိုခေါ်ကြည့်တယ်။ကျမတို့ထင်လိုက်တာကဓာတ်ဆိုင်ပောက်ကွဲတယ်ထင်လို့ဒါပေမဲ့ကျမတို့ကိုပြန်ခေါ်လာပြီးတော့ဒါကလေရင်ပြတ်ကျတာဆိုပြီးပြောတယ်။ပထမဆုံးကတော့သူတို့ကရဟတ်ရင်ပြတ်ကျတယ်လို့ထင်နေတာနောက်တော့မှဒါကလေရင်ပြတ်ကျတာဆိုတော့ကိုသူတို့ကအတည်ပြုတာ
မော်စကိုကနေအော့စမြူကိုသွားတဲ့ဒီလေကြောင်းအမှတ်930အဲ့ဒီလေရင်ပေါ်မှာခီးတဲ့65ယောက်နဲ့လေရင်အမှုရန်6ယောက်ပါမှာပါတယ်လေရင်ပြတ်ကျသွားတဲ့အထက်မှာပါသွားတဲ့သူတွေရဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်စိတ်ပညာရှင်တွေအာမခံကုမ္ပဏီတာဝန်ရှိသူတွေကို Orenburg ဒေသကိုဆေးလွှတ်ထားတယ်လို့ပူဆောင်ရေးဝန်ကြီးကပြောပါတယ်ရုရှားနိုင်ငံရဲ့ဥပဒေအရတော့မိသားစုဝင်တွေအနေနဲ့အသက်အာမခံအဖြစ်နဲ့အမေရိကန်ဒေါ်လာ3000ကျပ်ရရှိမှာဖြစ်ကြောင်းဒါပေမဲ့ဒေသခံအစိုးရအနေနဲ့အဲ့ဒီပမာဏထက်ပိုတိုးပေးလာနိုင်တယ်လို့လည်းပူဆောင်ရေးဝန်ကြီးကပြောပါတယ်မကြသေးခင်နှစ်တွေကရုရှားနိုင်ငံမှာလေရင်ပြတ်ကျတာတွေအများပြားရှိခဲ့ပြီးဒီထဲမှာ2016ဒသမလတုန်းကရုရှားစစ်တပ်ရဲ့ဓမ္မတိအဖွဲ့ကိုတင်ဆောင်ခဲ့တဲ့ရုရှားစစ်လေရင်ပြတ်ကျတာလည်းအပါအဝင်ဖြစ်ပါတယ်အဲ့လေဟာပင်လယ်နက်ဒေသမှာရှိတဲ့ဆိုချီမြို့ကနေစတက်ပြီးတဲ့နောက်လေမူးရဲ့အမားကြောင့်ပြတ်ကျသွားခဲ့တာဖြစ်ပြီးလေမော်မှာပါတဲ့လူ92ယောက်လုံးသေဆုံးခဲ့ပါတယ်။ရုရှားနိုင်ငံရဲ့သမိုင်းမှာအဆိုးအဝါဆုံးလေပြတ်ကျမှုကတော့2015ခုနှစ်အောက်တိုဘာလကအီဂျစ်နိုင်ငံကနေရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုပြန်တန်းခဲ့တဲ့ခီးသည်တင်လေပြတ်ကျတာဖြစ်ပါတယ်။အဲ့လေပြတ်ကျမှုကြောင့်လေမော်မှာပါတဲ့သူ124ယောက်သေဆုံးပြီး IS အစွန်းရောက်အကြမ်းဖက်ဖွဲ့ကတော့ဒီလေပြတ်ကျသွားတာဟာသူတို့ရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါ VU ရကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VU ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့ VU ကိုစာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VU မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းလွင့်မီတာ25လိုင်းလွင့်မီတာ51တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနဲ့ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒါပေမဲ့ဘလို့အဖြစ်ဖြစ်ကိုရောက်တဲ့နေရာကိုရတဲ့အလုပ်မှာကိုဒီဇိုင်းမမနဲ့ကြိုးစားအားထုတ်မယ်ဆိုလို့ရှင်အချိန်တန်လို့ရှင်တော့ပညာကြီးပြည့်ပြီးတော့မှနောက်တစ်ချိန်မှာကို
ရတဲ့ကြင်နောက်ပိုင်းမှာအသေးစုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာအထူးသဖြင့်အမေရိကန်အပါဝင်အနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေထင်သလောက်မရတာအရင်းခံအချက်၃ချက်ရှိတယ်လို့ဒီပါစီဝိုင်းလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီကိုပူးတွဲထီထောင်သူဥပဒေပညာရှင်တူဦးကပြောကြားလိုက်ပါတယ်။36ထောက်ခုံလို့သူတင်စားဆိုထားတဲ့အဲ့ဒီအရင်းခံအချက်3ချက်ကပါပါလဲ။ HRMR ဥပဒေအကျိုးဆောင်ကုမ္ပဏီကိုပူးတွဲထီထောင်ပြီးမြန်မာနိုင်ငံမှာ9နှစ်ကြာရုံးငန်းဖွင့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်မကြာသေးခင်ကမှမြန်မာပြည်ရုံးကိုပိတ်ပစ်လိုက်တဲ့အဲ့ဒီကုမ္ပဏီရဲ့ပြင်ပဥပဒေပညာရှင် Eric Rose ကိုဆက်သွယ်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းတင်ပြမှာပ
ါမြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဒီပတ်ရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မားမားရှိခဲ့တာပါဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တည်ပြပရင်းနှီးမြှုပ်နှံမှုကထင်သလောက်ဝင်းမလာပါဘူးမြန်မာနိုင်ငံပြည်နယ်တိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ပြပရင်းနှီးမြှုပ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်းမလာတာပါလဲဘာတွေများမှားယွင်းခဲ့မှားယွင်းနေပါသလဲမစ္စတာအဲရီရိုးကတော့ဒီအခြေအနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရေးပါတယ်လို့ဆိုပါတယ်သူပြောတဲ့ခြေထောက်၃ချောင်းကတော့၁American Patriot Act အခန်း3.2မှာပါတဲ့ပြဋ္ဌာန်းချက်တွေအရငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ2လက်ရှိရခိုင်ပြည်ပခအခြေအနေနဲ့3အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်ပထမတစ်ခုဖြစ်တဲ့ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီး Mr. Rose ရှင်းပြတာက
The more pervasive sanctions however were imposed on the section 311 and 312 of the USA
Patriot Act ကအခန်း3.1နဲ့3.2မှာ American ဘန်ဒာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုတ်ကင်နေတဲ့ပြပဘန်ဒာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွှဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လုံဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေစေရှိပါတယ်အရင်ကဒဏ်ခရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥဘာမကရုပ်သိမ်းပေးခဲ့ပေမဲ့ဒီပြဋ္ဌာန်းချက်တွေကတော့ရှိနေသေးပဲဖြစ်ပါတယ်
။တကယ်ကတော့ဒီငွေအလွှဲပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလုတ်ဖို့တွန့်ဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေအမေရိကန်ဘက်ကသက်ဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့မယ့်ကိစ္စပါ။အဲ့ဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပီးတီထောင်ချိန်ကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းလန်ကရှင်းပြပါဗ
ျ။လုံးဝပိတ်ထားတာမဟုတ်ဘူး။ဒါပေမဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတာနေချီပြီးရှိတယ်။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုတလောက်ထိရှော့ထားတယ်။အဲ့တော့ခင်ဗျားတို့ဒီ OFAC ကနေဒါကိုခိုင်ထားတဲ့ဟာတော့ရှိတယ်။ဒါပေမဲ့ဒီဟာ fund ပြောင်းတာလွှဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဘက်ကကမ္မကထပြုပြီးလုပ်ပေးနိုင်ဒီအဲ့ဒီကိစ္စက trade gun တစ်ခုက down တစ်ခုကပြုတ်ပြီးတာ။အစိုးရကအဲ့ဒါကို အရင်ဆိုရတော့ကလည်းကျွန်တော်ပြောတယ်လူကြီးတွေရောဒါလုတ်ပြီးပါလုတ်ပြီးပါကျွန်တော်တို့ဟိုဖက်အနေနဲ့တန်ဖက်ကကမ္ဘာခါပြပြီးတော့ခေါ်ရတာလွယ်တယ်ဒါမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလားအရင်ဆိုရလည်းမလုတ်ဒီဆိုရလည်းမလုတ်တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံတွင်းရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာပြည်ကပတ
ွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခက်အခဲကသိအရေးပါပါတယ်ပြည်ပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြိမ်မသက်အခြေအနေတစ်ခုခုရှိနေတယ်ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားသလဲဆိုတာကိုထည့်တွက်ရပါတယ်အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေလီလီယူရှုထဲ့မတွေ့ဖဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလုပ်တယ်လဲဆိုတာကိုတနည်းတစ်ပုံအဖြေပေးနေပါတယ
် It's a reputational risk and I'm not going to comment on what the Tarma Do may have done what Arsa may have done the result is
အများမြင်မှာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းကိုရင်းရတဲ့အခြေအနေဖြစ်ပါတယ်တမတော်ကဘာလုပ်ခဲ့လဲအာစာကဘာလုပ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ပြောရမှာမဟုတ်ပါဘူးရက်လကဖြစ်ရက်နှစ်ခုတစ်ခုက2016ခုနှစ်အောက်တိုဘာလကအဖြစ်ပြက်နောက်တစ်ခုက2019ခုနှစ်ဩဂုတ်လနောက်ပိုင်းကအဖြစ်ပြက်အဲ့ဓာတွေကနေလူပေါင်း9သိန်းလောက်ဟာသူတို့ဒေသကိုစွန့်ခွာပြီးရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါဒါပေမဲ့နိုင်ငံသားကွန်မြူနတီအတွက်ကတော့ဒါဟာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ်ပြဿနာကြီးဖြစ်နေပါတယ်
နောက်ဆုံးတစ်ချက်ဖြစ်တဲ့ပြည်တွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရသက်တမ်းနှစ်နှစ်ရှိလာချိန်အထိတိတိတသားပြောင်းလဲမလာသေးတာကိုမစ္စတာရူးစ်ကထောက်ပြပါတယ်လက်တွေ့မှာတော့အဲ့ဒီမျှော်လင့်ချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတည်တည်ရောက်ရောက်ချမှတ်အကောင့်တွေပေါ်တာအခုအချိန်ထိမရှိသေးဘူးလို့သူကထောက်ပြပါတယ်။ဒါပေမဲ့လည်းလုပ်မယ်ဆိုရင်တော့လုပ်ဖို့အချိန်ကြံသေးတယ်လို့ဆိုပါတယ်
။ It's totally within the control of the Myanmar government. They have 3 years left. They have 3 years left in their mandate. It is entirely dependent upon them to look at
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါ။သူတို့မှာလုပ်ပိုင်ခွင့်3နှစ်ကျန်မာသေးတယ်။အနာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်ထယ်ဖော်တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘက်မှာလည်းလုံးဝမူတည်ပါတယ်။ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအရှေ့ဥရောပနိုင်ငံတွေမှာလုပ်ခဲ့တာတွေကိုကြည့်နိုင်ပါတယ်။ကိုကိုယ်တိုင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ဘဲနမူနာယူပြီးတော့လုပ်လို့ရတဲ့ကိစ္စတွေပါ
။ဒီအခြေအနေ၃ရက်ကိုထိထိရောက်ရောက်နဲ့အောင်မြင်မြင်ဂိုင်းတွယ်ဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လဲမစ္စတာရူးစ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်တီးတီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလဲချစ်ကြတဲ့ပါတီဆွဲမရှိတဲ့အပြောသက်သက်မဟုတ်ဘဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖာသာတည်နားလေတဲ့ဒီပါရောက်မြန်မာຫນွေဘွားတွေကိုပြန်ခေါ်ယူပြီးမြန်မာကျွမ်းကျင်သူတွေပါဝင်တဲ့မြန်မာအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါတယ်ခင်ဗျာ
။ကိုကျော်သိန်းတင်ပြသွားတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုနားဆင်ရမှာကဘလော့ဂါတွေပြောသမျှအစီအစဉ်ပါ။ကလေးငယ်တွေနဲ့လူငယ်တွေကြားမှာမိုဘိုင်းဖုန်းနဲ့တက်ဘလက်တွေကိုတန်တန်ဆွဲအသုံးပြုနေကြတဲ့အခြေအနေကိုကင်တွယ်ဖြည့်ရှင်းရေးနီးလန့်ရှာဖို့ Apple ကုမ္ပဏီရဲ့အစုရှယ်ယာပန်းရှင်အဖွဲ့နှစ်ဖွဲ့ကစာရေးသားတောင်းဆိုလိုက်ပါတယ်ဒီအကြောင်းဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမက်ခင်ဖြူထွေးနဲ့အတူတင်ပြထားပါတယ
်မက်ခင်ဖြူထွေးရေဒီကနေ့ခေတ်ပေါ်မိုဘိုင်းဖုန်းနဲ့တက်ဘလက်တွေကိုအထူးသဖြင့်ကလေးတွေလူငယ်တွေကပိုပြီးဆွတ်ဆွလန်းလန်းသုံးကြတယ်နော်ဒါကြောင့်လေမိုဘိုင်းဖုန်းနဲ့တက်ဘလက်ကိုဆွဆွလန်းလန်းသုံးတဲ့ကလေးတွေလူငယ်တွေရဲ့ပညာရေးပိုင်းလူမှုဆက်ဆံရေးပိုင်းနဲ့အထွေထွေကျန်းမာရေးပိုင်းမှာအားနည်းထိခိုက်တာတွေများလာနေတဲ့ပေါ့ပညာရှင်အသီးသီးကအထူးတတိပေးလာနေကြပြီဗ
ျဒီနည်းပညာသုံးပစ္စည်းတွေကသုံးတဲ့လူကိုမဆွဲဆွဲအောင်လုပ်ထားတာဖြစ်လို့
ခလေးတွေလူငယ်တွေအလွယ်တကူစွန့်ညီသွားတာလဲမဆန်းလာဘူးလို့ဆိုရမှာပေါ့ရှင်ဒီ iPhone တို့ iPad တို့လို့ mobile phone တွေနောက် tablet တွေက300လွယ်တဲ့အပြင်ကိုခလေးတွေနဲ့လူငယ်တွေကြိုက်နိုင်လောက်တဲ့အသုံးပြုနည်းတွေကလည်းအမျိုးမျိုးပါနေတာကိုအထူးသဖြင့်ကတော့ game ဆော့တာပေါ့ရှင
်ဒီပြဿနာကအထူးသဖြင့်မိဘတွေအတွက်တိတ်ကိုကြီးမားတဲ့ပြဿနာတစ်ခုဆိုတာအမေရိကန်မှာလှုပ်ထားတဲ့သုတေသနစစ်တမ်းတွေကနေတွေ့ထားတယ်ဗျကလေးတွေကို DPC တွေသုံးတဲ့ကိစ္စထိန်းကွရတာမိဘတွေအတွက်တော့တကယ်ကိုခက်ခဲတဲ့ကိစ္စကြီးလို့မိဘအများစုကပြောကြတယ
်သုတေသနစစ်တမ်းတွေမမားဘူးလို့ပဲဆိုရမှာပေါ့ရှင်အစိုးရပြောသလိုပဲသုံးလိုက်တာနဲ့အလွယ်တကူဆွဲသွားစေတဲ့ပစ္စည်းမျိုးတွေဆိုတော့တစ်ခါပေးသုံးပြီးပြီဆိုတာနဲ့ကလေးကလည်းထက်ခါတလဲလဲတောင်းဆိုတော့တာပေါ့အဲ့ဒီခါမှာအလုံးချုံမဖြစ်အောင်စူးစမ်းထိန်းရတာပါပဲအဲ့ဒါကနေတူဝါရင်ဆိုင်ဖြည့်ရှင်းရတဲ့အခြေအနေတခုဖြစ်နေပါတယ်။အများဖြစ်ကတော့ကလေးနဲ့အပေးယူအ short တင်းလုပ်ပြီးတော့သုံးတဲ့အချိန်မများလောက်အောင်လို့လုပ်ရတာပေါ့ရှင်
။ခက်တာကလည်းဒီ PC တွေကိုကလေးအများစုသုံးနေကြတာဆိုတော့ကိုယ်ကလေးကိုပေးမသုံးပြန်ရင်လေနီးပညာတည်နာလည်မှုဘိုင်းမှာနောက်ကျကြံရင်နေမလားဆိုတဲ့စိုးရိမ်မှုမျိုးမိဘတွေမှာရှိကြမယ်ထင်တယ်။ဒီ PC တွေကိုအသုံးပြုတာကနေကလေးတွေအတွက်အကျိုးရှိစေတဲ့အချက်တွေကိုလည်းပညာရှင်တွေကထောက်ပြထားကြတာရှိတယ်မလား။ဒါပေမဲ့လူကြီးတွေဆေးဆွဲအရက်ဆွဲတယ်လို့ကလေးတွေနဲ့လူငယ်တွေမှာဒီနီးပညာနဲ့ပစ္စည်းတွေကိုဆွဲလာတာကတော့အတော်ကိုအန္တရာယ်ကြီးလာပါတယ
်ပြီးခဲ့တဲ့လစောပိုင်းတော့ကတော့ဝမ်းသာစရာသတင်းတစ်ပုဒ်တွေ့လိုက်တယ်ရှင် Apple ကုမ္ပဏီရဲ့အဓိကအစုရှယ်ယာပိုင်ရှင်ကုမ္ပဏီကြီးတစ်ခုကဒီအန္တရာယ်နဲ့ပတ်သက်ပြီးတော့ Apple ကုမ္ပဏီအနေနဲ့အမြန်ဆုံးတစ်ခုခုလုပ်ဖို့စာရေးတောင်းဆိုလိုက်တာလေကိုကြည့်တော်သိလဲဖတ်လိုက်မိမယ်ထင်ပါတယ
်ဟုတ်တယ်ဗျကျွန်တော်လည်းအဲ့ဒီစာအကြောင်းနဲ့အဲ့ဒီစာနဲ့ဆက်ဆက်ပြီးထပ်ရေးထားတဲ့သတင်းဆောင်မတွေဖတ်လိုက်ရတယ်။ GANA Partners LLC နဲ့ California ပြည်နယ်ဆရာဆရာမများငိမ့်စာအဖွဲ့ Clusters ဆိုတဲ့အဓိကအစုရှယ်ယာရှင်နှစ်ဖွဲ့က Apple ကိုစာပို့တာဗျ။သူတို့တွေဝယ်ထားတဲ့အစုရှယ်ယာတန်ဖိုးစုစုပေါင်းကဒေါ်လာ3000လောက်တောင်ရှိတယ်ဆိုတော့မနည်းဘူးပေါ့ဗျာ။ Apple ဆိုတာကလည်းဒီမိုဘိုင်းနည်းပညာမှာထိတ်တန်းကရှိနေတဲ့ကုမ္ပဏီကြီးမလား။
ဒီစာထဲမှာကတော့သုတေသနအစဉ်ခံစားအမျိုးမျိုးကိုထောက်ပြပြီးတော့ဒီမိုဘိုင်းနည်းပညာကိုအလွန်အကျွံဆွဲလန်းပြီးအသုံးပြုတာဟာကလေးတွေနဲ့လူငယ်တွေရဲ့တာယာဝပြောရေးအတွက်ဘယ်လောက်တောင်ထိခိုက်တယ်ဆိုတာကိုရေးထားတယ်ရှင့်ဒီထဲမှာကျမအထိတ်တလန့်အဖြစ်ဆုံးအချက်တစ်ခုကတော့ကိုကိုကိုတက်သေးနိုင်တဲ့အန်ဒီရဲ့ပတ်သက်တဲ့အချက်ပါပဲ
ဟုတ်ပါဗျာကျွန်တော်လည်းအဲ့ဒါကိုသတိထားမိလိုက်တယ်မိုဘိုင်းနည်းပညာသုံးပစ္စည်းတွေတနေ့ကို3နာရီကြာသုံးတဲ့အမေရိကန်ဆက်ကြောသက်တွေဟာတနာကြီးအောက်ဘဲသုံးတဲ့ကလေးတွေတဲ့ကိုကိုကိုတတ်တည်နိုင်ကြည်အန်ဒရယ်35ရာခိုင်နှုန်းပိုများတယ်တဲ့ငါးနာရီဒါမှမဟုတ်အဲ့ဒီထက်ပိုသုံးတဲ့ကလေးတွေကတော့အဲ့လိုမျိုးအန်ဒရယ်ကြနိုင်ကြည်87ရာခိုင်နှုန်းပိုများတယ်တဲ့ဗျအတော့ကိုကြောက်စရာကောင်းတာပဲ
Apple ကုမ္ပဏီဟာဒီနည်းပညာနဲ့ဆက်ဆက်ပစ္စည်းတွေကိုထုတ်လုပ်ကြမှာထိတ်တဲဥစားကုမ္ပဏီကြီးဖြစ်တဲ့အခါကျတော့ဒီအန်ဒီရယ်နဲ့ပတ်သက်တဲ့အပြောင်းလဲကိုလည်းဥဆောင်ပြီးတော့လှုပ်ဖို့အစုရှယ်ယာပိုင်ရှင်အဖွဲ့ကြီးတွေကတောင်းဆိုကြတာပါ။ Apple ကုမ္ပဏီကစလှုပ်လိုက်ရင်တခြားကုမ္ပဏီတွေလည်းနောက်ကတည်းအလားတူလိုက်လုပ်ကြမယ်လို့သူတို့ကမျှော်လင့်ပါတယ်။အဲ့လိုဖြစ်နိုင်ခြေကလည်းအများကြီးရှိတာပဲလေ
။ဒီလိုအခြေအနေရောက်လာက Apple မှာကြီးတာဝန်ရှိတာမဟုတ်ဘူးဆိုတာကိုတော့ကြွမ်းကျင်သူတွေကထောက်ပြကြတယ်။ဒါပေမဲ့လည်းဒီ PC တွေကိုဆွဆွလန်လန်သုံးနေတဲ့ကလေးတွေနဲ့လူငယ်တွေကိုမိဘအုပ်ထိန်းသူတွေအနေနဲ့ထိန်းကုပ်ဖို့ကအတော်လေးခက်ခဲပြီးအေးအာမအလုပ်ကြီးတစ်ခုဖြစ်နေတဲ့အခါကျတော့နည်းပညာသုံးပြီးအထင်အကုတ်လှုပ်ထားနိုင်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့ယူဆကြတာပ
ါ Apple အနေနဲ့လှုပ်ဆောင်တဲ့ခြေတွေကိုပြောထားတာကတော့အတော်လေးစိတ်ဝင်စားဖို့ကောင်းတယ်ရှင့်ကြွကျင်သူတွေနဲ့ Community တရက်ဖွဲ့ပြီးအကြံဉာဏ်ယူဖို့သူတည်တနာလှုပ်ဖို့မိဘတွေထိတ်ကွန်းနိုင်မဲ့နည်းလမ်းသစ်တွေတီထွင်ထည့်သွင်းပေးဖို့မိဘတွေကိုအသိပညာပေးဖို့နဲ့ဒီပြဿနာကိုစောင့်ကြည့်ပြီးနှစ်စဉ်အစဉ်ခံမဲ့အစ်မရဲ့တာဝန်ရှိသူတွေခန့်အပ်တာဝန်ပေးဖို့ဆိုပြီးအဲ့ဒီစာထဲမှာပြောထားတယ်နော
်ဒီအစုရှယ်ယာဖွဲ့ကြီးတွေက Apple ကိုစာပို့ပြီးတဲ့နောက်တခြားပညာရှင်တွေကလည်းဒီပြဿနာဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဝိုင်းပြောလာကြပြီလေ The New York Times သတင်းစာမှာပါတဲ့ဆောင်းပါးတစ်ပုဒ်ကနေကိုးကားရေးသားထားတဲ့ Tristan Harris ဆိုတဲ့ Google ကုမ္ပဏီမှာအလုပ်လုပ်ခဲ့မှုတဲ့ပညာရှင်တူအကြံပေးထားတာတွေကလည်းစိတ်ဝင်စားစရာပဲပထမဆုံးစာလုပ်နေတာကလူတွေအနေနဲ့သူတို့ရဲ့ဖုန်းနဲ့ tablet တွေကိုဘယ်လိုသုံးလဲဆိုတာမေးပြီးအချက်လက်တွေကောက်ယူစုဆောင်းနိုင်တယ်လို့သူကဆိုထားပါတယ
် Apple ကုမ္ပဏီအနေနဲ့ကနည်းပညာပိုင်းရောငွေအင်အားလူအင်အားအရင်းမြစ်ပိုင်းရောပြည့်စုံလုံလောက်အောင်ရှိတဲ့အခါကျတော့သူတို့သာလုပ်မယ်ဆိုရင်ဖြစ်မှာပါသူတို့ကိုယ်တိုင်ကလုပ်ချင်ပါမလားဆိုတာပဲမေးစရာရှိတာပါအ
Eddie Associa Bajan Ponapoga Purisa Tola Bidano. A Burbaga, don't be a Tina Jerison Tola Rebia. A Bernine, Druya Togon de Gobello, don't be a don't be durine, Trupa Winting and Luribo, Bello Yaka Muri, she is Rabo, a legue you tabare. The Bezido go alone, Suela, a don't be a go, Tainchon Nime, Nila and Chogule, T. Twinchansa, Losan Neva, B. Subido, Zidara Babu.
That's all you know, a belga, Tipetanago, Sabi, kind to a Nevilo, Suyamabo. Taga wanda siabation.
Through Tobianja Yasuino, a lube nalea mabobia. Tabemele, a burga, through ye naga togon in a pata bibiosulim shivuli. Suro, Pelu ti twin chansa jetri, she needed Suragura of Yobia. The gay gomu de chansa ti twin jetri, Tolabazi lube, your linja bobna.
Kujo de, Timpiavale, Blogari, Pionomia, a season, Bimaro, Kutaka.
တက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရမှာပါမအေးတန်တာကျော်ကစီဇန်တင်ဆက်တာဖြစ်ပါတယ်မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလာမှာတော့လူမှုကွန်ရက်ဒီပေါ်မှာအရင်နာမည်ကြီးတဲ့ကိုင်လီဂျင်နာတမီလီမွေးတွေဆိုတဲ့သတင်းကိုပါလို့လူတွေတလောက်စိတ်ဝင်စားနေကြရတာပါလေပြီးတော့ နမေကျော်ဆိုရောဂျီအယ်တန်ဂျွန်ကတော့သူ့ရဲ့ဖျော်ဖြေခီးစဉ်တွေပြီးသွားရင်သူဂီတလောကကနေခဏနားမယ်လို့ပြောလိုက်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်အမေရိကန်ပြည်သူမှာနေတူတူဟာဘဝနေထိုင်မှုအခြေအနေကိုရိုက်ပြတဲ့ ငယ်ဆုံးသမီးကိုင်လီဂျန်နာတယောက်ကိုဝင်ရှိနေလားမရှိဘူးလားဆိုပြီးတော့လာတော်တော်ကြာကောလာဟာလာတွေထွက်နေပြီးတော့နောက်မှာတော့အခုသူကသူ့ရဲ့ချစ်သူရပ်အဆိုတော်ထရက်ဗစ်စကော့နဲ့ရတဲ့ကလေးလေးဝေးလိုက်ပြီလို့ဖေဗရူလာ၄ရက်နေ့တနင်္ဂနွေနေ့ကပဲကြေညာသွားပါတယ်ချောမော့လှပပြီးတော့ကျန်းကျန်းမာမာရှိတဲ့သမီးငယ်လေးကိုဖေဗရူလာ၁ရက်နေ့ကပဲချောချောမော့မော့နဲ့မွေးဖွားနိုင်ခဲ့ပါတယ်လို့သူ
လူရဲ့ထင်းချင်းမျိုးစုံပင်းနေချိန်မှာသူဒီသတင်းကိုဖုံးထားခဲ့တဲ့အတွက်စိတ်မကောင်းပါဘူးလို့ကိုင်လီဇန်နာကရေးထားပါတယ်။သူကိုဝင်ရတာကိုမကြော်ညာခြင်းလို့ဖုံးထားခဲ့ရတာပါလို့လည်းသူကပြောပါတယ်။ကိုင်လီဇန်နာရဲ့ Instagram စာမျက်နှာမှာတော့ကလေးမွေးပြီးပြီးခြင်းပဲမွေးခမ်းထဲမှာသူ့ရဲ့သမီးလေးကိုချီးထားတဲ့ပုံဗီဒီယိုကို Super Bowl တဲ့အတိုင်းအတာအရင်ထိဆိုတော့ဒီကိုင်လီဂျန်နာကလေးမွေးသွားတယ်ဆိုတဲ့သတင်းကထွီတာလူမှုကွန်ရက်ပေါ်မှာလူပြောအများဆုံးသတင်းဖြစ်ပါတယ်ရှင် နာမည်ကဗီရစ်ဆာဆိုတော့ဒီအယ်တန်ဂျွန်တယောက် သူရဲ့၃နှစ်ကြာမဲ့နောက်ဆုံးကမ္ဘာလှည့်ဖျော်ဖြေပွဲပြီးသွားရင်သူရဲ့မိသားစုဘဝကိုပို့ပြီးတော့အချိန်ပေးခြင်းလို့နယ်လှည့်ဖျော်ဖြေပွဲကနေနားတော့မယ်လို့ဇန်နဝါရီလ၂၄ရက်နေ့ကပဲကြေညာသွားပါတယ်။အသက်၈၀အရွယ်ရှိပြီဖြစ်တဲ့အဆိုတော်အယ်တန်ဂျွန်ကအနုပညာသက်တမ်း၅၀ကျော်ရှိပြီးတော့တပြားခွေရောင်းအားအကောင်းဆုံးအဆိုတော်တယောက်ဖြစ်ပါတယ်။သူရဲ့အိမ်တောင်ဘက် David Furnish နဲ့သူ့မှာတားလေးနှစ်ယောက်ရှိပြီးတဲ့နောက်သူ့ရဲ့ဘဝအတွက်ဦးစားပေးရမယ့်အရာတွေကပြောင်းလဲသွားတယ်လို့
David is their father. They give us so much joy. I don't want to miss too much.
သူအလုံးလုပ်တဲ့အချိန်မှာဆိုရင်ကလေးတွေကိုအိမ်မှာထားခဲ့ရတာမလို့ကလေးတွေကလည်းလွမ်းနေရမယ့်အဖြစ်မျိုးသူကလည်းကလေးတွေကိုလွမ်းနေရမယ့်အဖြစ်မျိုးမရောက်စေချင်ပါဘူး။ဒီကလေးတွေကိုသူတိတ်ချစ်ပါတယ်လို့အယ်တန်ဂျွန်ကပြောသွားပါတယ်။ Farewell Yellow Brick Road နောက်ဆက်ခဲ့ပါတဲ့အဝါရောက်အိုကယ်လန်လေးဆိုတဲ့သူ့ရဲ့နောက်ဆုံးဖျော်ဖြေရေးခီးကနှစ်ထောင်၁၈စက်တင်ဘာမှာအမေရိကန်ပြည်အောင်စုမှာစတင်မှာဖြစ်ပြီးတော့တစ်ကမ္ဘာလုံးအနှံ့သွားရောက်ဖျော်ဖြေတဲ့ပွဲစဉ်တွေကနောက်၃နှစ်ကြာနှစ်ထောင်၂၁ခုနှစ်မှာအဆုံးသတ်မှာပါ။သူ့ရဲ့ကျမ်းမာရေးကြောင့်အခုလိုအနားယူရဲဆိုတဲ့ဗြိတိသျှသတင်းမီဒီယာတွေမှာပြောနေတဲ့သတင်း
ကအငှားမိခင်တယောက်ကိုကိုဝင်ဆောင်ခိုင်းပြီးတော့မွေးထားတယ်။အသက်9နှစ်အရွယ်ဇက်ကရီနဲ့9နှစ်အရွယ်အီလိုက်ဂျာဆိုတဲ့သားလေးနှစ်ယောက်ရှိပါတယ်။ သူအရင်တုန်းကဆိုရင်သူ့ရဲ့သားတွေကိုချစ်တယ်လို့ဘယ်အရာကိုမှချစ်နိုင်လိမ့်မယ်လို့မထင်မိဘူး။သူကိုယ်တိုင်လည်းအဖေတယောက်ဖြစ်လာလိမ့်မယ်လို့မထင်ထားဘူး။သူ့ဘာသာသူအရင်တကူကောင်းဆန်တဲ့သူတတ်မှတ်ချက်တွေအများကြီးနဲ့နေတတ်တဲ့လူလို့ထင်ထားခဲ့ရလို့ဝန်ခံသွားခဲ့ပါတယ်။သူရဲ့ဂီတအသံစင်တွေတစ်ချင်းနေနောက်ပြီးတော့ The Lion King နဲ့ Billy Elliot လို့ပြားဆက်တွေနဲ့ Grammy ဂီတဆုနဲ့ Oscar ပြီးတော့ Tony ဆုတွေအများကြီးရထားတဲ့ Elton John ဟာဆက်ပြီးတော့ဂီတဖန်တီးမှုတွေလှုပ်သွားမှာပါဒါမဲ့လည်းဖျော်ဖြေခီးစဉ်တွေပြီးသွားရင်တော့နှစ်နှစ်သုံးနှစ်လောက်ခဏနားမယ်လို့ပြောထားပါတယ်တစ်ချင်းကအရေးသေးတာတောက်စားဘိန်းဖြူပါတုံးပြီးတော့ပါတီတက်ပွဲခံတဲ့ Elton John ကကိုခံအားကြဆင်းတဲ့ H yoga တိုက်ဖြတ်ရမှာတော့ပထမဆုံးပါဝင်လှုပ်ဆောင်တဲ့နာမည်ကျော်အမှုပညာရှင်ဖြစ်ပါတယ်။သူ့ရဲ့ H Foundation ပရာဟိတအဖွဲ့ကိုသူက1992ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးတော့ယောဂကာကွယ်ရေးနဲ့ကုသရေးလုပ်ငန်းရပ်တွေအတွက်ဒေါ်လာတန်ပေါင်းများစွာအလှူငွေရှာပေးနိုင်ခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
Paint it on the side and bright red. It's gonna stay bright.မေးတနာကျော်ရဲ့တက်တန်ရောင်သတင်းလွှာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်အမေရိကန်ပြည်ထောင်စုမှာဖူးဘရိုက်ပညာတော်သင်ဆုရပြီးတစ်တော်ပညာမဟာဘွဲ့အတွက်လေးလာနေသူကူသူရကျော်ရဲ့ယုံကြည်ရတွေကိုနားဆင်ကြည့်အောင်ပါမန်မိုးဖြူကတင်ဆက်တာပ
ါကျွန်တော်တော့ဖူးဘရိုက်စကလာရှစ်အထောက်ပံ့နဲ့အမေရိကန်ပြည်ထောင်စုမှာဘာသိမဘွဲ့တန်တန်တယောက်မျိုးရကျောင်းသားတယောက်ဖြစ်ပါတယ်ကျွန်တော်အထူးပြုလေ့လာတဲ့ဘာသာရပ်ကတော့တော်တော်ပြင်းရဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီစီစဉ်မှာကျွန်တော်ယုံကြည်ရလေးတစ်ခုကိုကျွန်တော်မျှောက်ချင်ပါတယ်ကျွန်တော်ပြည့်စုံလေးတစ်ခုကိုဥမာထားပြီးတော့ကျွန်တော်ယုံကြည်တာလေးကိုကျွန်တော်ပြောပြချင်ပါတယ်တခါတုန်းကအမရကြီးမားတဲ့ကျောက်တုံးကြီးကစံကြောင်းလေးကိုပိတ်ပြီးတော့မှသူကတီးချိနေတယ်ပေါ့နော်အဲ့တော့စံကြောင်းလေးနဲ့ကျောက်တုံးကြီးနဲ့ရင်ဆိုင်ကြုံတွေ့ကြပြီပေါ့နောက်ဆုံးမှာတော့စံကြောင်းလေးကကြောက်တုံးကြီးကိုချုပ်ဖြတ်ပြီးတော့သူ့သွားလေးကိုခီးကိုဆက်လက်သွားနိုင်ခဲ့တယ်ပေါ့နော်အဲ့တော့တရားလေးကိုကြည့်မယ်ဆိုရင်ကျွန်တော်စဉ်းစားကြရည်အများကြီးထွက်လာတယ်ပေါ့ကြောက်တုံးကြီးကကြီးမားတယ်ဒူးနေတယ်နဲ့ရှိတယ်ကြက်လက်မှားချုံမှုအရာကြီးမယ်ဆိုလို့ရှိရင်လည်းစံကြောင်းလေးတက်သွားအများကြီးတားတယ်ပေါ့ဆန်းကြောင်းလေးမှာတော့သူကကြောက်တုံးကြီးလိုဒူးနေတယ်လည်းမရှိဘူးကျစ်လက်မှာကြောက်မှုအရာလည်းသူအားနေတယ်ပေါ့အဲ့တော့ခွန်ရအရာကြီးမယ်ဆိုလို့ရှင်ဆန်းကြောင်းလေးကကြောက်တုံးကြီးလိုမကြီးမားခဲ့ဘူးပေါ့ဒါပေမဲ့ဆန်းကြောင်းလေးမှာဘာအသက်ချင်းရှိလဲဆိုတော့အချိန်နဲ့မျှကြောက်တုံးကြီးကိုစဉ်းစားမပြတ်သူကပုတ်တိုက်စီးစင်းနေတာပဲအဲ့တော့နောက်ဆုံးမှာတော့တရားကြီးမားပါတယ်ဆိုတော့ကြစ်လက်မှာကြောပါတယ်ဆိုတော့ကျောက်တုံးကြီးဖောက်ထွက်ကြောဖြစ်ပြီးတော့သူသွားလို့ရခီးသူသွားနိုင်ရပါတော့လားတူပဲအဥမာလေးကိုကြည့်ပြီးတော့ဟောမှာကျော်ပြန်ပြီးအသုံးချလို့ရပါတယ်ကျွန်တော်ရဲ့စတင်ခဲ့တဲ့ဘဝတွေကပြည့်စုံခြင်းမှပြည့်စုံမယ်ဆင်းရဲကောင်းဆင်းရဲမယ်ချိုးတဲ့ကောင်းချိုးတဲ့မယ်ဒုက္ခတွေနဲ့ပင်လယ်ဝေးကောင်းဝေးခဲ့မယ်ပေါ့နော်ဒါပေမဲ့ဘယ်လိုဖြစ်ဖြစ်ကိုရောက်တဲ့နေရာကိုရောက်တဲ့ဒေတာကိုရတဲ့အလုပ်မှာကိုဒီဇိုင်းမမနဲ့ကြိုးစားအားထုတ်မယ်ဆိုလို့ရှင်အချိန်တန်လို့ရှင်တော့ဒါပညာရေးဖြစ်လို့ပညာရေးဆိုတာကကျွန်တော်တို့ဘွဲ့ဒီဂရီရမှာမဟုတ်ပါဘူးလက်မှုပညာစက်မှုပညာစသဖြင့်ပေါ့နော်ပညာရေးဆိုတာအများကြီးရှိပါတယ်အဲ့တော့ပညာရေးပြည့်ပြီးတော့မှနောက်တစ်ချိန်မှာကိုရတဲ့ချိန်တိုက်တဲ့တမှုရှိတဲ့အရာတွေတမှုရှိတဲ့အချိန်တွေကိုရရှိပိုင်ဆိုင်ရမှာဖြစ်ပါတယ်အဲ့တော့ဘဝဆိုတော့ဒီလိုပဲတက်လိုက်ကြလာပဲဗောနော်ဘလို့ပဲကြုံတွေ့ကြုံတွေ့ကျွန်တော်အင်အားမလျှော့ဘဲနဲ့စံကြောင်းလို့ရဲ့ဆောင်ရွက်မှုကိုဥမာထားပြီးကျွန်တော်စဉ်းစားမပြတ်ဒီဇိုင်းမမှန်စူးစမ်းထုတ်သွားမှာဆိုရင်အင်အားကြီးမှာပါတယ်စိတ်ကမှုအပြည့်ရှိပါတယ်ဆိုရက်ဘဝဆိုတဲ့
交通局交票表，就说多少路才可以。就说亚细没奥米班的牛，就说亚细嘛，皮巴人，哎罗，就九十五路巴人，深圳那边九十五路巴人，十九十三年深圳那边九十二头多没收入线。就说我嘛，就说皮钱的奥米木的，就说皮钱的家里有亚细奶妈的，说的好。
ပြောချင်တယ်ပဲကျွန်တော်ကတော့ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်။မနက်ပြန်အင်္ဂါည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသေးပေးပြစီခင်ဗျာ
။ဒီခါရေးကိစ္စကိုအကြောင်းပြပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတဲပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာရေးကိစ္စကိုချဉ်ကပ်တဲ့နေရာမှာနိုင်ငံတော်ချုပ်ချာအာဏာလုံခြုံရေးကိုအလေးထားသင့်သလားဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလားဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့စောင့်ရနိုင်မဲ့နီလန်ရောဖြစ်နိုင်ပါသလားလာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြလူတဲ့သရရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bambis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
အင်္ဂါည VOE ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းအချင်းချုပ်ကိုမတ်သိန်ကီထက်ကပြောပြပေးမှာပ
ါမြောက်ကိုရီးယားအနေနဲ့အဓိပ္ပာယ်ရှိတဲ့စစ်ဆက်ဆွေးနွေးမှုလုပ်ဖို့အစင်းနဲ့ဖြစ်တဲ့ဆိုတာကိုပြသမှာသူ့ရဲ့နျူကလ িয়ার နဲ့ပရင်တက်ဒုံးကျည်အစည်းအဝေးနေ့ရေးစစ်ဆက်ဆွေးနွေးမှုတွေဖြစ်နိုင်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့တင်းလာနေမှာပြောဆိုလိုက်ပါတယ်ကွဲကွဲပြားပြားဖြစ်ဖို့အချိန်ဆောလွန်သေးတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးထီလာဆန်ကအီဂျစ်နိုင်ငံခီးစဉ်အတွင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်အနီးမနစ်တင်းကနေနေကလေရင်ပြတ်ကျခဲ့တာမှာလိုက်ပါသွားသူ82ဦးစလုံးသေဆုံးခဲ့ကြရပြီးတဲ့နောက်ဒီကနေ့တင်းလာနေမှာတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေစုံစမ်းရေးမှုတွေကနှင်းနေဖုံးနေတဲ့ကွင်းပြင်ထဲမှာသေဆုံးသူတွေရဲ့ကျဉ်ကြံရုပ်လောင်းနေတဲ့တဲလွန်စာတွေကိုရှာဖွေနေကြပါတယ်။အသက်5နှစ်ကနေ89နှစ်ကြားခီးတဲ့65ဦးလိုက်ပါခဲ့တာလို့ရုရှားအရေးပေါ်ဝန်ကြီးဌာနကထုတ်တဲ့စာရင်းမှာဖော်ပြထားပေမဲ့ဘယ်နိုင်ငံသားတွေဖြစ်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။အာဖဂန်နစ္စတန်နဲ့နေဆပ်ပါကစ္စတန်ဘက်မှအမေရိကန်တို့ရဲ့အဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွင်းတေဆုံးခဲ့ရတဲ့စစ်သွေးကြွတွေထဲမှာမတရားအသင့်ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ဒုတိယအကြီးအကဲလည်းပါဝင်ခဲ့တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ကဒီကနေ့တနင်္လာနေ့မှာအတည်ပြုပြောဆိုထားပါတယ်။အမေရိကန်ပြည်တော်စုရဲ့ရွေရင်းနေတဲ့အခြေခံအဆောက်အုံတွေအရေးကိန့်တွဲဖြစ်ရှင်းမဲ့ဒေါ်လာ 1.5 ထရီလီယံတန်အစီအစဉ်ကိုဒီကနေ့တနင်္လာနေ့မှာပဲသမ္မတဒေါ်နယ်ထရန့်ကရှင်းပြမှာဖြစ်ပြီးကနဦးလုပ်ငန်းတွေကိုဆွေးနွေးဖို့အတွက်ပြည်내နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံနှွင့်အင်ဂျင်နီယာကတော့ White Dead Zone ဖြစ်ပါတယ်။VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနူမီတာ1925/32နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်တွေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.